ထိုင်းနိုင်ငံမဲဆောက်မြို့မှာဒီဈေးတိုင်ငန်းဖွင့်နေတဲ့မြန်မာနိုင်ငံသားတွေကိုလိုက်လံဖမ်းဆီးမှုတွေလှုပ်ဆောင်နေတယ်လို့သိရပါတယ်ရှင်ဘလို့အခြေအနေတွေရှိနေလဲရှင
်ကျွန်တော်ဒီထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာဈေးဆိုင်တွေပေါ့နော်မြန်မာဈေးဆိုင်တွေဆိုတာမဲဆောက်မြို့ပေါ်ရပ်ကွက်တွေမှာလည်းရှိတယ်မဲဆောက်မြို့ပြင်ကကြီးရွာတွေမှာရှိတဲ့မြန်မာဈေးဆိုင်တော်တော်များများပေါ့ဗျာအဲ့ဒါကိုကျွန်တော်ထိုင်းလူမှုကြီးကြပ်ရေးရဲရဲစီပင်ရဲရဲပူပေါင်းဖွဲ့ရနေပြီးတော့မနေ့ကဖမ်းဆီးတာဖြစ်ပါတယ်ခါတိုင်းလဲဓာမျိုးဖမ်းလေးရှိလားဆိုတော့ရှိပါတယ်အဲဒါပေမဲ့လဲခါတိုင်းဖမ်းတယ်ဆိုတာထိုင်းကျွန်တော်တို့ဥပဒေရငွေဒဏ်သတ်မှတ်ပြီးတော့သူတို့ကိုနိုင်ပိုင်းတွင်ပြန်လွှတ်လေးရှိပါတယ်အဲသို့တော်ညာလဲမနေ့ကဖမ်းဆီးခံရတဲ့မြန်မာဈေးတဲ့အများစုဈေးဆိုင်ပိုင်ရှင်လေးခေါင်းရပြတ်ထူးဈေးတဲ့တွေပေါ့ဗျာအဲတော့အဲ့အားကြီးတော့များများတော့ပြန်လဲလွတ်မြောက်လာခြင်းမရှိသေးပါဘူးတာဝန်ကြီးခြင်းအဖြစ်ထိုင်းဟာအရင်ခါတိုင်းလူကျွန်တော်တို့ငွေဒဏ်သတ်မှတ်တာလို့တော့မဟုတ်ခွင့်နဲ့PPCC TD ရောက်အေးအေးယူမဲ့ပုံစံမျိုးမြင်ရတယ်ဗျဒီနေ့ကတော့ကျွန်တော်တို့ခေါင်းရပြတ်ထိုးဈေးတွေကိုဖမ်းပါတယ်မနေ့ကဈေးဆိုင်တွေအများကြီးကိုဖမ်းပြီးတော့ဒီနေ့ခေါင်းရပြတ်ထိုးလက်တွန်းလင်းတဲ့ခေါင်းရပြတ်ထိုးဈေးတွေကိုဖမ်းပါတယ်တရားကြောပါတယ်အတီးပြုတ်ပြီးကျွန်တော်တို့သွားပြီးတော့ကြည်ပြီးရေတွက်လို့မရတဲ့အတွက်ကျွန်တော်အချုပ်ကားတွေမှာအဝယ်ထွက်လောက်တာကိုစောင့်ကြည့်ပြီးတော့ကျွန်တော်တို့ကထိုင်းလောက်ကရေအချုပ်ကားထဲမှာသူတို့အဝယ်ထွက်လောက်တာကိုကြည့်ပြီးတော့ကျွန်တော်တို့ကခံမှန်းကြည့်ပြောတာဖြစ်ပါတယ်အဲ့ဒီမှာကတော့ရှိနိုင်ပါတယ်
သူတို့ကိုဒီလိုဖမ်းဆီးတယ်ဆိုလို့ရှိရင်ဘလို့ရေးရမှုတွေများဆောင်ရွက်နိုင်မလဲရှင်
။ထိုင်းနိုင်ငံရဲ့မြူနစ်ပယ်စီပင်သားရဲ့အဥပဒေရအရေးယူမှာပေါ့။အဲ့ဒါတခုနောက်တခုကသူတို့မှာရှိတဲ့စာရစာတန်းတွေကိုလည်းကြည့်အောင်ပဲ။စာရစာတန်းတွေကြည့်ရင်လာဝကအဥပဒေရလည်းထပ်ပြီးတော့ရေးယူရမယ်။နောက်ကဟိုထိုင်းနိုင်ငံအထူးတလဲကန့်သက်ထားတဲ့နိုင်ငံခြားသားရွှေပြောင်းအလုပ်သမားများဈေးမရောရဆိုလို့လွန်ခဲ့တဲ့နှစ်နှစ်ကဒီဥပဒေကိုမလိုက်နာတဲ့အတွက်လည်းတခုဆိုသူတို့ဥပဒေ၃ခုလောက်နဲ့အရေးယူခံရမယ့်သဘောရှိပါတယ်။
ဒီလိုဖမ်းဆီးမှုတွေကမနေ့ကမှစပြီးတော့ပိုက်ဆိုင်တိုက်ဖမ်းဆီးတာမျိုးလားရှင်
။ဟုတ်ပါတယ်။ဟိုပြောမယ်ဆိုရင်ငကူကလည်းဒါမျိုးမဲဆောက်တမျိုးလုံးပိုက်ဆိုင်တိုက်ပြီးတော့ဈေးတယ်ဈေးမရောရဆိုတော့လွန်ခဲ့သောနှစ်နှစ်ကလည်းအပြင်းထန်နှစ်ခါသုံးခါဖမ်းခံမှုပါ။သို့တော်လည်းအဲ့ဒီအပြင်းထန်ဖမ်းဆီးတယ်ဆိုတာကလည်းလူ200 300ပါတာပါပဲ။ဒါပေမဲ့သူတို့ကနိုင်ပိုင်းတွင်မှာထိုင်းဥပဒေရသတ်မှတ်ထားတဲ့ငွေတံကိုပေးဆောင်လိုက်တာနဲ့နိုင်ပိုင်းတွင်မှာပြန်လည်လွတ်မြောက်လာကြပါလိမ့်။အခုတော်တော်များများကတော့ငွေတံနဲ့ပေးဆောင်ပြီးတော့အပြင်ထွက်လာခြင်းလို့မရတဲ့သဘောရှိပါတယ်။ထောင်တန်းရပ်ပိုင်းထားပြီးတော့မှငွေတန်းဆက်လက်ရိုက်မယ်သဘောရှိတယ်။ဒါအပြင်ထန်တဲ့ပြည်တန်စီရင်ချက်ဖြစ်ပါတယ်
။ခုလိုမျိုးဖမ်းဆီးခံထားရတဲ့ဆိုတဲ့ဒီမြန်မာနိုင်ငံသားတွေကဒီမြောက်ပြည်မဲဆောက်အဲ့လိုမျိုးကူးပြီးတော့ဈေးရောင်းနေတဲ့ခေါင်းရပြတ်ထိုးတဲ့တွေလားဒါမှမဟုတ်ရင်ဒီမဲဆောက်ဘက်မှနေပြီးတော့ရောင်းချတဲ့ဈေးတွေတွေလားရှင
်။အများစုကမဲဆောက်မျိုးမှာဈေးဆိုင်တက်ခင်းရောင်းချတဲ့သူတွေဖြစ်ပါတယ်။မဲဆောက်မျိုးကဆက်ယုံလုံးတွေကိုဆောက်လို့ရလုပ်ငန်းတွေစိုက်ပျိုးလုပ်ငန်းတွေကိုအမှကန်ထားပြီးတော့အဲ့ဒီမြန်မာရွှေပြောင်းလုပ်ငန်းပါဒီဝယ်တဲ့သူတွေကိုအဓိကအားကိုးပြီးတော့ရောင်းဝယ်ဖောက်ကားနေကြတဲ့မြန်မာဈေးဆိုင်များကဖြစ်ပါတယ်။မြောက်ပြည်ဘက်ကလာတဲ့ခေါင်းရပြတ်ထိုးဈေးတွေကတော့သူတို့စီပင်နဲ့ပဲငွေတန်လေးနဲ့ပဲပြန်ပြီးလွှတ်ပေးလိမ့်ရှိပါတယ်။အခုကဈေးဆိုင်ဖွင့်ပြီးတော့ရောင်းချတဲ့သူတွေလက်တွန်းလဲတို့ဘန်းအနေနဲ့ရောင်းချတဲ့မဲဆောက်မှာပဲနေပြီးတော့မဲဆောက်မှာပဲရောင်းဝယ်ဖောက်ကားနေကြတဲ့မြန်မာဈေးတွေဖြစ်ပါတယ်
။အခုလိုဖြစ်ကြပြတဲ့ကျေးဇူးများတင်ပါတယ်ရှင်
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့